ခုလိုရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရှော့ချရေးဆက်လက်ဆွေးနွေးသွားဖို့အမျိုးသားပြည်နယ်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုသဌာန NRPC နဲ့သဘောတူခဲ့ပြီးတဲ့နောက်ဂျပန်အတွင်းမှာကိုပဲရခိုင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီရက်ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအရက်သားတွေထိခိုက်မှုပိုများလာသလိုစစ်ဆောင်ရေးအတွက်ဟာလည်း2000ကျော်လာပြီးဖြစ်တဲ့အကြောင်းကုညီပေးရေးဖွဲ့တွေကပြောပါတယ်။ဖီလီမြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အမျိုးသားပြည်နယ်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုသဌာန NRPC နဲ့ရခိုင်တပ်မတော်ပါဝင် IC လက်မှတ်ရည်သူချင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်ရှေ့ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကပဲတွေ့ဆုံခဲ့ကြပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးတော့ဖို့သဘောတူညီခဲ့ကြတာပါ။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲပြင်းထန်နေစေလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။တိုက်ပွဲတွေရှင်းချရေးဆိုတဲ့ဥစ္စာတော့အချက်အချက်အနေနဲ့တော့ပါတာပေါ့။ဒါပေမဲ့လို့ဒီရခိုင်ဖက်မှာတော့ဘုမာစစ်ကြဖက်ကနေပြီးတော့ဖုံးစစ်ကြတော့ဆက်ပြီးတော့လုံးနေတယ်။တိုက်ပွဲကလည်းဆက်ပြီးတော့ပြင်းထန်တာဖြစ်နေတယ်ဗျ။ဒီမတ်လ16ရက်နေ့ကနေမတ်လ23ရက်နေ့အထိကတော့အဲ့ဒီနေ့တိုင်းလိုလိုတိုက်ပွဲဖြစ်ခဲ့တယ်ဗျ။ဒီဗမာလက်နက်ကိုင်တွေဖက်ကနေပြီးတော့ကြားဆုံးသူလက်ဒဏ်ရာသူက120အထိရှိခဲ့ကြ။ဒီ22ရက်နေ့ဒီတရက်ထင်းမှာကိုသူတို့ဘက်ကကြားဆုံးတဲ့ဥယျာဉ်ဟာ80အထက်ကိုရှိတယ
်။အထူးသဖြင့်လေးမြေမြေရှေ့ဘက်ကမ်းရှိမုတ်ဆိုးတောင်တန်း၊ရတိတ်တောင်မြို့နယ်နဲ့ဗူဒီတောင်မြို့နယ်ကြားရှိလောရမတောင်ချီ၊ကြောက်ကုန်နဲ့ပလက်ဝမြို့နယ်ကြားတွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဒီအပိုင်းချင်းဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေမှာတမတော်ဘက်ကအရသာတဲ့ပုံမှာပြစ်မှတ်ထားတိုက်ခိုက်တာတွေများနေတယ်လို့ခိုင်တုခကဆိုပါတယ
်။မျိုးရေးရအမုန်းတရားတွေဖြစ်လာပြီးမှဒါအရသာတွေကိုဒါပြစ်မှတ်ထားတိုက်ခိုက်လာတာဖြစ်ရတယ်။အထူးသဖြင့်လို့ဒီဆင်းလာရင်းနဲ့အဲ့ဒီရာဦးမျိုးတွေကိုဝင်ပြီးတော့ပြစ်ခတ်တဲ့ဥစ္စာတို့နော်။20 DNA မှာအဲ့ဒီစေတောင်မှာအထုလိုက်ဂျုံလိုက်တက်ပြတာတို့နော်။အဲ့ဒါမျိုးတွေအများကြီးသူတို့လုံလာတာရှိတယ်။
ဒီဘက်ကခုလိုပြောဆိုနေပေမဲ့တမတော်အနေနဲ့အရသာတွေပေါ်မှာတိုက်ခိုက်တာမရှိခဲ့ဘူးလို့တမတော်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။ရပ်သားနေထိုင်နေလေရတယ်။ရပ်သားပြင်မှတ်ကိုစစ်ခတ်တာမျိုးရှိပါဘူး။တောင်ဦးပြည်ဆိုရင်ရပ်သားတွေနေနေတာကိုစက်ကပြစ်ခတ်တယ်။ပြန်ဆင်းရကြည့်ဒီခုချိန်ကတည်ထားတဲ့တံမိုးဒီလိုတပေါင်း30လေးရပါမယ်တည်ထားတဲ့တံတွေထိုက်ကြတာ။အဲ့ဒီတပေါင်း30လေးတွေမှာအပြတ်နဲ့ဟာမှမရှိတဲ့ခုချိန်ကသူတို့ကိုပြန်ထုတ်ပြန်ရတဲ့ထုတ်ပြန်ထားပါတယ်။ဒီပြစ်ခတ်တဲ့နေရာဖျားဘဝနေလို့ကြောင့်ဒီအာရီကိုပြစ်ခတ်တာရှိတယ်။ဒီအင်ဂျင်နီယာနေနေတဲ့နေရာကိုပြစ်ခတ်တာရှိတယ်။ဘောတမ်းတော့ရင်းနှံပြစ်ခတ်တာရှိတယ်။အဲ့လိုပြစ်ခတ်တဲ့အခါကျတော့ပြန်လဲပြစ်ခတ်တယ်။ပြမှတ်နေအောင်ပြန်လဲပြစ်ခတ်တယ
်။လက်ရှိပြစ်ပခတ်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အုပ်ချုပ်ရေးမှုတွေပါဝင်အရသာကြည့်သူတွေဖမ်းဆီးခံရတာတွေရှိနေတယ်လို့လုံခြုံရေးရစိုးရိမ်မှုတွေကြောင့်အိုးအိမ်စွန့်ခွာဖက်ပြေးသူတွေလည်းများပြားလာခဲ့ပါတယ်။လုံခြုံရေးရှင်တွေကြောင့်မြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှုအလုံးကြီးပါပြည်ကြတဲ့လောက်ကွန်ပိုင်းကတာဝန်ကလည်းနှုတ်ထုတ်ခဲ့တယ်လို့သူတို့ကိုပြန်လည်တာဝန်ထမ်းဆောင်မှုမြဝူးမြို့နယ်အုပ်ချုပ်ရေးမှုကလည်းဒီလလယ်ပိုင်းမှာအကြောင်းကြားချက်ပါတယ်။လက်ရှိအုပ်ချုပ်ရေးမှု90ရာခိုင်နှုန်းလောက်တာဝန်ပြန်ထမ်းဆောင်နေပေမဲ့30ရာခိုင်နှုန်းလောက်ကတာဝန်ကလည်းနှုတ်ထုတ်ထားတယ်လို့တင်ညိုရွာအုပ်ချုပ်ရေးမှုဟောင်းဦးဝေလက်အောင်ကဆိုပါတယ
်။ရာခိုင်နှုန်းရတော့ဟာ90ရာခိုင်နှုန်းလောက်တော့ပြန်ဝင်ပြီပေါ့
။ရက်ကြီးအုပ်ချုပ်ရေးမှု90ကျော်ကလည်းဆက်လက်တာဝန်ထမ်းဆောင်ဖို့တူးဦးချင်းနေနဲ့အကြောင်းပြန်ထားပြီးကျန်တဲ့30ဦးကတော့နှုတ်ဆက်ထားတယ်လို့သူကဆိုပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်စစ်ပေးဆောင်ဥယျာဉ်2000ကျော်ရှိနေပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီရင်တွင်းမှုကုစစောထုံးကပြောပါတယ
်။ဒီတပည့်ရောက်ပြင်းမှာဒီလိုတစ်ခါတည်းအရေးထွက်တာခေါ်ဆောင်တော့ဖြစ်တော့ပေါ့နော်။အခုက2000နဲ့နေရာကျော်တော့မလဲပိုင်းအထိပေါ့နော်။2000နဲ့ကျော်တော့ဒီအခုတော့ဒီစာဝတ်နေပိုင်းမှာရောနေထိုင်ရေးပိုင်းမှာရောအဲ့ဒီကိုတစ်ခါတည်းကြားပါလေအခုက
မလ23ရက်နေ့ည9နာရီကရတိတောင်မြို့နယ်ရေကောင်းချောင်းကျေးရွာနဲ့စီတောင်ကျေးရွာကြားအေအေတပ်ဖွဲ့ဝင်150ဦးကလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခတ်ခဲ့လို့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်တပ်မတော်ရာရှိသူနဲ့တပ်ဖွဲ့ဝင်သူလက်နက်ကြီးကြီးစားထိမှန်ဆိုင်ရာရရှိခဲ့တယ်လို့တပ်မတော်ရဲ့လုံခြုံရေးစစ်ကြောင်းတွေကိုပြစ်ခတ်တိုက်ခတ်နေလို့တပ်မတော်ဘက်ကလည်းမလွှဲမဆောင်တာပြန်လည်ခုခံတိုက်ခိုက်နေရတယ်လို့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်ဒီပြစ်ခတ်မှုတွင်ကျေးရွာသား9ဦးတိတ်ဆုံးပြီး20ဦးကျော်တန်ရာရရှိခဲ့ပါတယ်ခင်ဗျာ